နိုင်ငံတကာကောင်းဆောင်တွေတက်ရောက်ကြမယ်။ကဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။တမရနယ်ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေထုညဉ့်ညမ်းစေတဲ့ကြောင်မီသွေးအစားပြန်ပြည့်မြဲစွမ်းအင်ကိုပြောင်းသုံးရေးသဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန္ဒငွေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီညီလာခံရဲ့အရေးပါမှုကိုကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကမိမောင်းထိုးပြမှာဖြစ်တယ်လို့ကမ္ဘာကောင်းဆောင်တွေအနေနဲ့စကားလှလှတွေသုံးပြီးမိန့်ခွန်းပြောတာထက်ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေချပြဖို့ပြောကြမယ်လို့ခန့်မှန်းရပါတယ်။ဒီညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တက်ရောက်မှာမဟုတ်ပါဘူး။ဒီနေ့တနေ့တည်းကျင်းပတဲ့လူနည်းစုဘာသာဝင်တွေအထူးသဖြင့်ခရီးယာဘာသာဝင်တွေအပေါ်နှိပ်ကွပ်ခံရတဲ့ကိစ္စဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ပါကစ္စတန်၊ပိုလန်၊နယူးဇီလန်၊စင်ကာပူ၊အီဂျစ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းအမေရိကန်သမ္မတတီးခြားစီတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နွားသွားစေဖို့ရည်ရွယ်ချက်နဲ့မျိုးရဲကအဓိကလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။ကျောင်းတွေအလုပ်တွေမသွားကြဘဲသူတို့နဲ့အတူပါဝင်ဆန္ဒပြဖို့ဆန္ဒပြသူတွေကတောင်းဆိုထားကြပါတယ်။တောက်ကြနေတော့ကကမ္ဘာနိုင်ငံတော်တော်များများမှကျောင်းသားကျောင်းသူတွေဥဆောင်တဲ့ရာသီဥတုဆိုင်ရာဆန္ဒပြပွဲတွေကျင်းပခဲ့တာမှလည်းလူပေါင်းတန်းနဲ့ချီပါဝင်ခဲ့ပါတယ်။